နှစ်ပေါင်း16နှစ်ကြာထောင်ဒဏ်ကျနေတဲ့သတင်းစာဆရာကြီးဟန်တာဝရီဦးဝင်းတင်အပါအဝင် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်တချို့ပြန်ပြီးတော့လွတ်မြောက်လာတဲ့အပေါ်မှာကမ္ဘာတဝန်းကကြိုဆိုခဲ့ကြပါတယ်။တချိန်တည်းမှာပဲကြံရှိနေသေးတဲ့နိုင်ငံရေးအကျဉ်းသားတွေကိုစစ်အစိုးရကလွှတ်ပေးဖို့အရေးကြီးတယ်ဆိုတာကိုလည်းထောက်ပြကြပါတယ်။ဒီအကြောင်းတွေနဲ့ပတ်သက်ပြီးတော့သတင်းစုံစမ်းထားတဲ့ကိုကျော်ကျော်သိန်းကဆက်ပြီးတော့ပြောပြပေးပါလားရှင်
။ဟုတ်ကဲ့ပါမဆုမြတ်ကြီး။သတင်းစာဆရာကြီးဦးဝင်းတင်ဟာ16နှစ်ကျော်ကြာအကျဉ်းချခံခဲ့ရတဲ့အတွက်မြန်မာနိုင်ငံရဲ့တက်တန်းအရှိဆုံးနိုင်ငံရေးအကျဉ်းသားအဖြစ်ခေါ်ဆိုကြပါတယ်။သူအကျဉ်းထောင်ထဲမှာရှိနေစဉ်ကာလတွေအတွင်း၄ချိန်တိုင်တွေ့ဆုံခဲ့ဘူးပြီးသူလွတ်မြောက်ရေးအတွက်အစဉ်တစိုက်တောင်းဆိုလာခဲ့သူတူကတော့မြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှူးဟောင်းမစ္စတာပေါ်လိုဆာဂျီယိုပင်ညေရိုပါဦးဝင်းတင်လွတ်မြောက်လာတဲ့အပေါ်သူ့သဘောထားကိုမစ္စတာပင်ညေရို VOA ကိုပြောပြတာကတော
့ Of course I am very glad that this has happened and for many years I was always asking for his release on from the other of the
other ဒီမြောက်လာတဲ့အတွက်ကျွန်တော်တကယ်ကိုဝမ်းမြောက်ပါတယ်ဗျာသူပါဝင်တခြားနိုင်ငံရေးအင်းသားတွေလွတ်မြောက်ရေးအတွက်နှစ်ပေါင်းများစွာကျွန်တော်တောင်းဆိုလာခဲ့တာပါဒါစိတ်ကိုကောက်ပါတယ်သူနဲ့အတူတခြားနိုင်ငံရေးအင်းသား6ဦးလွတ်မြောက်လာတာကိုလည်းကျွန်တော်အင်မတန်ဝမ်းသာပါတယ်အင်းသားတွေလွတ်မြောက်တယ်ဆိုတာအရေးကြီးတဲ့ကိစ္စပါဒါအပြင်အခြားအင်းသား9000ကျော်လွတ်မြောက်လာတဲ့အတွက်လည်းကျွန်တော်အယံဝမ်းသာပါတယ်
ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေဆိုင်ရာအထူးစုံစမ်းစစ်ဆေးရေးမှူးဟောင်းပေါ်လိုဆာဂျီယိုပင်ညေရိုပါအမေရိကန်ပြည်ထောင်စုကလည်းအလားတူကြိုဆိုလိုက်တယ်လို့တစ်ချိန်တည်းမှာပဲကြံရှိနေသေးတဲ့နိုင်ငံရေးအကျဉ်းသားတွေလွှတ်ပေးဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်မနေ့ကအမေရိကန်နိုင်ငံသားရေးဌာနမှကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းနိုင်ငံသားရေးဌာနပြောရေးဆိုခွင့်ရှိသူရောဘတ်ဝုဒ်က
I understand that 76-year-old Win Tin journalist who's been a political prisoner for I think almost 20 years
အသက်88နှစ်အရွယ်ရှိပြီးတော့နှစ်20နီးပါးအကျဉ်းကျခဲ့တဲ့ဦးဝင်းတင်ပြန်လွတ်မြောက်လာပြီဆိုတာကျွန်တော်သိရပါတယ်အချိန်တော်ကြာကလေးကဒီလိုလွတ်တင်တာဖြစ်ပေမဲ့လွတ်လာတာကတော့အင်မတန်ကောင်းမွန်တဲ့ဖြစ်ထွန်းမှုပါဒါကြောင့်ဒေါ်ဆန်းစုကြည်ပါဝင်နိုင်ငံရေးကျင်းသားတွေအားလုံးကိုလွှတ်ပေးဖို့နဲ့ဒီမိုကရေစီလမ်းကြောင်းပေါ်ရှောက်လန်းမှုမြန်မာစစ်အစိုးရကိုကျွန်တော်တို့ဆက်ပြီးတော့တောင်းဆိုပါတယ်ဒါဟာအချိန်တော်ကြာကျွန်တော်တို့တောင်းဆိုလာခဲ့တဲ့ကိစ္စဖြစ်ပါတယ
်အမေရိကန်နိုင်ငံသားရေးဌာနပြောရေးဆိုခွင့်ရှိသူရောဘတ်ဝုဒ်ပါအလားတူပြင်သစ်နိုင်ငံလူ့အခွင့်အရေးဆိုင်ရာဝန်ကြီးရာမာရိတ်ကလည်းဦးဝင်းတင်လွတ်မြောက်လာတာကြောင့်သူစိတ်အေးသွားရတယ်လို့ AFP သတင်းဌာနကပြောပါတယ်။ဒေါ်ဆန်းစုကြည်အပါအဝင်တခြားနိုင်ငံရေးအကျဉ်းသားတွေဆက်ပြီးအကျဉ်းကျနေဆဲရှိတာကိုလည်းသူမမေ့တဲ့အကြောင်းမစ်ရာမာရိတ်ကပြောပါတယ်။ဒါကြောင့်စစ်မှန်တဲ့ဆွေးနွေးပွဲတွေစတင်ဖို့မျှော်လင့်ချက်နဲ့အတူအမျိုးသားပြန်လည်တင့်မြတ်ရေးနဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးဖြစ်ပေါ်လာမယ်ဆိုတဲ့အမြင်နဲ့အတူကျန်တဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုချက်ချင်းနဲ့ချွင်းချက်မရှိပြန်လွတ်ပေးဖို့ထပ်ပြီးတောင်းဆိုပါတယ်လို့လည်းမစ်ရာမာရိတ်ကပြောပါတယ်။အပြည်ပြည်ဆိုင်ရာလူငင်းချမ်းသာကွင်းအဖွဲ့ AI ကလည်းဦးဝင်းတင်တဲ့နိုင်ငံရေးအကျဉ်းသား6ဦးလွတ်မြောက်လာတဲ့အပေါ်ကြိုးဆိုပါတယ်။ဒါပေမဲ့ကြန့်ရှိနေသေးတဲ့ခမန်းကြီးနိုင်ငံရေးအကျဉ်းသားပေါင်း2100ရို့ရဲ့ကံကြမ္မာအတွက်လူငင်းချမ်းသာကွင်းအဖွဲ့ကစိုးရိမ်ဆဲရှိကြောင်းစက်တင်ဘာလ23ရက်အင်္ဂါနေ့ရက်စွဲနဲ့ AI ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဦးဝင်းတင်တဲ့တခြားနိုင်ငံရေးအကျဉ်းသားတချို့ပြန်လွတ်လာတာဟာအချိန်တော်ကြာကာလတွေအတွင်းမြန်မာနိုင်ငံကထွက်လာတဲ့အကောင်းဆုံးသတင်းဆိုတာကတော့အသေးချာပဲဖြစ်တယ်။ဝမ်းနည်းစရာကတော့အခုလွတ်မြောက်လာတဲ့အရေးအတွက်ဟာနိုင်ငံရေးအကျဉ်းသားစုစုပေါင်းရဲ့တရားခိုင်နှုန်းတော်မှမရှိတာပဲဖြစ်တယ်လို့လူငင်းချမ်းသာကွင်းအဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာသုတေသနမှူးဘန်ဂျမင်ဇာဝကီးပြောတာကို AI ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုလွတ်မြောက်လာသူ9ဦးဟာစာကလေးကအကျဉ်းချတဲ့လူတွေမဟုတ်တယ်လို့တခြားလူမြောက်တဲ့သူအရေးအတွက်အမြောက်အများကိုရှိနေပါသေးတယ်လို့အပြည်ပြည်ဆိုင်ရာလူငင်းချမ်းသာကွင်းအဖွဲ့ကပြောပါတယ်။အင်္ဂါနေ့မှာဦးဝင်းတင်တဲ့အတူလူမြောက်လာသူတခြားနိုင်ငံရေးအကျဉ်းသား6ဦးကတော့1994ခုနှစ်ကအကျဉ်းချခဲ့တဲ့လွှတ်တော်ကိုယ်စားလှယ်ဦးခမောင်ဆွေဒေါ်ဆန်းစုကြည်ရဲ့လက်ထောက်တူဖြစ်သူ1996ခုနှစ်မှာအကျဉ်းချခဲ့တဲ့ဦးဝင်းထိန်1998ခုနှစ်ကအကျဉ်းချခဲ့ကြသူလွှတ်တော်ကိုယ်စားလှယ်တွေဖြစ်ကြတဲ့ဒေါက်တာမေဝင်းမြင့်နဲ့ဒေါက်တာတန်းချင်း2003ခုနှစ်ကအကျဉ်းချခဲ့တဲ့လွှတ်တော်ကိုယ်စားလှယ်ဦးအောင်စိုးမြင့်နဲ့ NLD အဖွဲ့ဝင်တူဦးဖြစ်သူဦးသန်းနိုင်တို့ပဲဖြစ်ကြပါရခင်ဗျာ